နိုဝင်ဘာလ12ရက်တနင်္လာနေ့မှာလစ်လာသွားမဲ့ဥပုသ္စာပြေတင်ငန်းဆိုင်ခေါင်းစဉ်ကတော့တပါမျိုးသားတို့ဤပြောင်းလဲခြင်းဖြစ်ပါတယ်။တမန်တော်တွေအချိန်မှာရှင်လူကရေးသားထားတဲ့တမန်တော်ဝတ္ထုမှာတပါမျိုးသားတွေပြောင်းလဲလာခြင်းအတွက်ဂနဦးအသင်းတော်တွင်မှာပရိပခရှုပ်ထွေးမှုများစွာရှိခဲ့ပါတယ်။အဲ့ဒီထဲကမှသာသနာလုပ်ငန်းနဲ့အသင်းတော်ရဲ့တည်ငြိမ်မှုကိုချိန်ချောက်ခြင်းဖြစ်ပါလိမ့်မယ်။တမန်တော်ဝတ္ထုခန်းကြီး10ငတိကနေ23ကိုဖတ်ရှုပါ။တပါမျိုးသားတွေရဲ့စိတ်နှလုံးဟာဧဝံဂေလိကိုခံယူဖို့ပြင်ဆင်ပေးတဲ့ဝိညာဉ်တော်ရဲ့လှုပ်ဆောင်မှုဟာဘယ်အရာတွေဖြစ်တယ်လဲဆိုတာကိုကြည့်ကြပါစို့။ကက်သရီမြို့၌အီတလီတပ်ဟုခေါ်ဝေါ်သောတပ်တွင်လူတရာကိုအုပ်ချုပ်သောတပ်မှူးကော်နေလီအမည်တွင်သောသူတစ်ယောက်ရှိ၏။ထိုသူသည်မိမိအိမ်တွင်ရှိသမျှသောသူတို့နှင့်တကွဖျားဝတ်၌မွေ့လျော်၍ဖျားသခင်ကိုကြောက်ရွံ့ခြင်းရှိသဖြင့်လူတို့အားများစွာသောစွန့်ကြဲခြင်းကိုပြု၍ဖျားသခင်ကိုအစဉ်ဆုတောင်းလေရှိ၏။တနေ့တနိုင်နေ၃ချက်တီးအချိန်တွင်ဖျားသခင်၏ကောင်းကင်တမန်သည်ကောနေလီဟုခေါ်လျက်ရောက်လာသည်ကိုထိုသူသည်ထင်ရှားသောဗျာဒိတ်ယူပါယုံအားဖြင့်မြင်ရ၏။ကောင်းကင်တမန်ကိုစစ်စစ်ကြည့်လျင်ထိတ်လန့်ခြင်းရှိသည်ဖြစ်၍သခင်အဘယ်အခင်းရှိပါသနည်းဟုမေးသောကောင်းကင်တမန်ကတင်ပြုသောဆုတောင်းပတ္ထနာနှင့်စွန့်ကြဲပေးကမ်းခြင်းတို့သည်ဖျားသခင်ရှိတော်၌အောက်မေ့စရာဖို့တက်ကြပြီးထို့ကြောင့်ယခုပင်ယုတ်ပေမျိုးတို့လူတို့ကိုဆစ်လွတ်၍ပေတရုအမိတက်ကိုရသောရှိမုန်ကိုခေါ်ပင်လော့ထိုသူသည်တရေလုတ်သမားရှိမုံ၏အိမ်၌တည်နေ၏ထိုအိမ်သည်ပင်လယ်နားမှရှိသည်ဟုပြောဆို၏ထိုသူပြောဆိုသောကောင်းကင်တမန်သွားပြီးမှကောနေလိသည်မိမိငယ်သားနှစ်ယောက်နှင့်တကွမိမိထံ၌မပြတ်ခါစားသောလူစုဦးဝင်ဖျားဝတ်၌မွေ့လျော်သောစစ်သူရဲတယောက်ကိုခေါ်၍ထိုအကြောင်းအရာအလုံးစုံတို့ကိုကြားပြောပြီးမှရုပ်ပင်မျိုးသို့ဆီလွတ်၏နှစ်ဖြန်နေ၌ထိုသူတို့သည်သွား၍ရုပ်ပင်မျိုးဤသို့ရောက်ကြသောအခါနှစ်ချက်တည်းအချိန်တွင်ပေတရုသည်ဆူတောင်းချင်းကအိမ်မိုးပေါ်သို့တက်လေ၏။စာမွတ်၍အစာအာဟာရကိုအလိုရှိလင်သူတစ်ပါးတို့သည်အစာအာဟာရကိုပြင်ဆင်ကြစဉ်အခါပေတရုသည်ဘဝင်ဖြစ်၍နေသဖြင့်ကောင်းငင်ဖွင့်လင့်သည်ကို၎င်းခြုံတယ်ကဲ့သို့လေးတောင်ချုပ်၍မြေသို့ချလွတ်သောတစားသည်မိမိစီသို့ဆင်းသက်လာသည်ကို၎င်းမြင်လေ၏။ထိုတစားထဲ၌တားရဲမှဆ၍မြေ၌ကျင်းလင်သောတားမျိုးတွားတက်သောတရိတ်ဆန်မျိုးမူကောင်းကင်၌ကျင်းလေသောငှက်မျိုးတို့သည်ရှိကြ၏။စကားအတန်ဒီလဲပေတရုထား၍တတ်စားလောဟုလာ၏ပေတရုကလည်းမဖြစ်နိုင်ပါသခင်ညဉ့်ညူးသောအရာနှင့်မစင်ကြဲသောအရာကိုအကျွန်ုပ်သည်တရင်တစ်ခါမျှမစားဘူးပါဟုပြောဆို၏နောက်တဖန်စကားတန်ကဖျားသခင်စင်ကြဲတော်မူသောအရာကိုညဉ့်ညူးသည်မထင်နှင့်ဟုလာပြန်၏ထို့သောသုံးချိန်များအောင်လာပြီးလင်ထုတစားကိုကောင်းငင်ထဲသို့တင်းယုတ်ပြန်လေ၏ပေတရုသည်မိမိမြင်ရသောဗျာဒိတ်ယူပါယုံကအဘယ်သို့ဆိုလိုသနည်းဟုတွေးတောဆင်ခြင်၍နေစဉ်တွင်ကောနေလိဆီလွတ်တော်သူတို့သည်ရှိမုန်အိမ်ကိုမင်းမြန်းရှာဖွေ၍တကားရှိမှရက်လျက်ပေတရုအမိသက်ကိုရသောရှိမုန်သည်ဤမှာတဲနေပါသလောဟုမင်းမြန်းဟစ်ခေါ်ကြ၏ပေတရုသည်ထိုပြတဲ့ယူပါယုံကိုဆင်ခြင်၍နေစဉ်တွင်ဝိညာဉ်တော်ကလူသုံးယောက်တို့သည်တင့်ကိုရှာကြ၏ထား၍ဆင်းလော့တွေးတောခြင်းမရှိဘဲထိုသူတို့နှင့်အတူလိုက်သွားလော့အကြောင်းမူကားထိုသူတို့သည်ငါဆီလွတ်တော်သူဖြစ်ကြသည်ဟုမိန့်တော်မူလျှင်ပေတရုသည်ဆင်း၍ငါကသင်တို့ရှာတော်သူဖြစ်၏အဘယ်အကြောင်းရှိ၍လာကြသနည်းဟုထိုသူတို့အားမေး၏ထိုသူတို့ကလည်းဖျားသခင်ကိုကြောက်ရွံ့၍ယူဒလူအပေါင်းတို့တွင်အသေးရှိသောသူတို့ကောင်းသည်ဟုသောတက်မူကောနေလိသည်ကိုတော်ကိုမိမိအိမ်သို့ခေါ်ပင့်၍ကိုတော်၏စကားကိုနားထောင်ရမည်အကြောင်းတန့်ရှင်းသောကောင်းငင်တမန်အားဖြင့်ဗျာဒိတ်တော်ကိုခံရပါသည်ဟုပြန်ပြောကြ၏ပေတရုသည်လည်းထိုသူတို့ကိုအိမ်ထဲသို့ခေါ်၍ဧည့်သည်ဝတ်ကိုပြုလေ၏နှစ်ဖက်နေ၌ထား၍ထိုသူတို့နှင့်အတူသွားသဖြင့်ရုပ်ပင်မြို့သားဖြစ်သောညီကိုအချို့တို့သည်လိုက်ကြဤဆိုပြီးတော့ဖော်ပြထားပါတယ်။ရှင်ပေတရုဟာမိမိမြင်တွေ့ရတဲ့ယူပါယုံအတွက်အလွန်ထူးဆန်းနေပါတယ်။သူဟာဂျူတိယဖြစ်တဲ့အတွက်ကြောင့်အလွန်ချောက်ချားသွားပါတယ်။အကြောင်းကတော့မတန့်ရှင်းတဲ့အရာတွေတိရိစ္ဆာန်တွေကိုဘယ်သောအခါမှမစားတောက်ခဲ့ပါဘူး။ဖျားသခင်ရဲ့ပြည့်ညတ်ချက်အတိုင်းဘလို့ပဲဖြစ်ပါစေအဲ့ဒီယူပါယုံဟာအစားအသောက်နဲ့လုံးဝမသက်ဆိုင်ပါဘူး။ဧဝံဂေလိလုပ်ငန်းအတွက်အတားအဆီးဖြစ်နေတဲ့ဂျူးလူမျိုးနဲ့တပါးမျိုးသားတွေရဲ့အကြာကာယံထားတဲ့ထုံးစံဒလိထူးဆန်းတဲ့ဒတိုင်းအကြောင်းပဲဖြစ်ပါတယ်။အဲ့ဒီဒတိုင်းမျိုးဟာယနေ့ခေတ်မှလည်းပဲရှိနေသေးဖြစ်ပါတယ်။ပထမဆယ်စုနှစ်အတွင်းခရစ်ယာန်တွေဟာဂျူးလူမျိုးတွေကိုဓမ္မဟောင်းကနေဖော်ပြထားတဲ့မေရှိယဟာယေရှုသားလင်ဖြစ်တဲ့အကြောင်းဖော်ပြပြီးတော့ခရစ်ယာန်အဖွဲ့အစည်းကိုတည်ထောင်ကြပါတယ်။ကနဦးယုံကြည်သူတွေဟာပြည့်ညတ်တော်ကိုစောင့်သိယုံကြည်တဲ့ဂျူးလူမျိုးတွေပဲဖြစ်ကြပါတယ်။သူတို့တွေဟာဘယ်သောအခါမှခရစ်တော်ယေရှုဟာဓမ္မဟောင်းကျမ်းကိုပယ်လိုက်ပြီးတော့အသုံးမပြုတော့ဘူးလို့မတွေးထင်ကြပါဘူး။တမန်တော်ဝတ္ထုခန်းကြီး10ငွေ28 29 34နဲ့35ကိုဖတ်ရှုပါ။ရုပ်ပင်မြို့မှာရရှိတဲ့ယူပါယုံရဲ့အဓိပ္ပာယ်ကိုရှင်ပေတရုဘယ်လိုမျိုးနားလည်သဘောပေါက်ခဲ့သလဲ။အဲ့ဒီယူပါယုံရဲ့အဓိပ္ပာယ်ဟာသူ့ကိုဘယ်လိုမျိုးညွှန်ကြားမှုပေးခဲ့သလဲဆိုတာကိုကြည့်ကြပါစို့။ ပေတရုကယူဒလူဖြစ်သောသူတို့သည်တပါမျိုးသားတို့နှင့်မပေါင်းဖော်မချီကပ်အပ်သည်ကိုသင်တို့သိကြ၏သို့တော်လည်းညဉ့်ညူးသည်မစင်ကြဲဟုအဘယ်သူကိုမျှမခေါ်ရမိအကြောင်းဖျားသခင်သည်ငါအားဆုံးမပြတ်တော်မူပြီထို့ကြောင့်ငါကိုခေါ်ကြသောအခါငါသည်မငင်းမခုန်ဘဲလျက်လာ၏သို့ဖြစ်၍အဘယ်အကြောင်းကြောင့်ငါကိုခေါ်ကြသနည်းငါမေးလိုသည်ဟုထိုသူတို့အားပြောဆို၏ထိုအခါပေတရုသည်နှုတ်ကိုဖွင့်၍အကယ်စင်စစ်ဖျားသခင်သည်လူမျက်နာကိုမှတ်တော်မူမူလူအမျိုးမျိုးတို့တွင်ဖျားသခင်ကိုကြောက်ရွံ့၍တရားသဖြင့်ကျင့်ဆောင်သောသူသည်အထံတော်၌မျက်နှာရသည်ကိုငါသိမြင်၏ဆိုပြီးတော့ဖော်ပြထားပါသည်တမန်တော်ဝုထုရဲ့ဖော်ပြချက်အရတန်ရှင်သောဝိညာဉ်တော်ကတပါးမျိုးသားတွေကိုလမ်းပြသွင်းသွင်းပြီးတော့ခရစ်ယာန်အတိုင်းဝန်းတွင်ပေါင်းစည်းလာစေပါသည်ဂျူးလူမျိုးတွေနဲ့ယင်းနီပေါင်းသင်းနိုင်မှုအရေးပြားလှည်ခြင်းကိုလည်းခံယူဖို့မလိုပါဘူးရှမေတရုနဲ့အခြားသောတမန်တော်တွေဂျူးလူမျိုးတွေကိုကျင့်နှံ့မှုပေးစေတဲ့အချက်ကတော့ကောနီလီနဲ့သူ့ရဲ့မိသားစုကိုတန်ရှင်းတဲ့ဝိညာဉ်တော်ကနေနှိုးဆော်တဲ့အကြောင်းနဲ့ပင်ဒီကုတ်တီပွဲနေ့အချိန်မှာမြင်တွေ့ခဲ့ရတဲ့အတွေ့အကြုံကြောင့်ဖြစ်ပါတယ်။တန်ရှင်းသောဝိညာဉ်တော်ဟာဂျူးလူမျိုးတွေကိုလက်ခံပို့ဆောင်တော်မူတဲ့ဤသူတပါးမျိုးသားတွေကိုလည်းပဲပို့ဆောင်တော်မူခဲ့မယ်ဆိုရင်ယေရှုရှင်ကိုမေရှိယအဖြစ်လက်ခံဖို့အရေးပြားလှည်ခြင်းမင်္ဂလာကိုကြိုတင်ပြုလုပ်ဖို့မလိုအပ်ပါဘူး။ဒီထွက်ကြောင့်အရေးပြားလှည်ခြင်းမင်္ဂလာမလိုအပ်ဘူးဆိုတဲ့အရာဟာအဓိကအချက်ဖြစ်ပြီးတော့ခရစ်ယာန်တွေအချင်းချင်းပြိပခအဖြစ်ဆုံးဘာသာရေးအတွေ့အခေါ်ကိစ္စတစ်ခုဖြစ်ခဲ့ပါတယ်။တမန်တော်ခေတ်အချိန်ခါကအသင်းတော်ထဲကိုတပါးမျိုးသားတွေယုံကြည်သူအဖြစ်ပြောင်းလဲလာကြတယ်ဆိုတာကိုသိစေဖို့အတွက်တနင်္လာနေ့ဥပုသ်စာဖြစ်သင်ခန်းစာကဖော်ပြပေးထားပါတယ်။